ရခိုင်ပြည်နယ်မောင်တော်အခြေအနေကိုကင်တွယ်နိုင်ဖို့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးအမြင့်ဆုံးခေါ်ယူဖို့ကိုတမတော်ကအစိုးရကိုတိုက်တွန်းလိုက်ပါတယ်။တမတော်အနေနဲ့မောင်တော်ဒေသကိုကင်တွယ်တာမှာအစိုးရရဲ့အဆုံးအဖြတ်နဲ့ကင်တွယ်နေတာဖြစ်ပြီးအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဂျနီဗာကွန်ဗင်းရှင်းကချမှတ်ထားတဲ့အချက်တွေအပြင်ပြည်တွင်းဥပဒေနဲ့အညီလိုက်နာဆောင်ရွက်လျက်ရှိတယ်လို့လည်းပြောပါတယ်။အကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပေါ်လာတာဟာလုံခြုံရေးကြိုးဖောက်မှုတွေရှိခဲ့တယ်လို့ဝေဖန်နေကြတဲ့အပေါ်မှာဒီတက်မတော်ဘက်ကညင်းဆိုလိုက်ပါတယ်ဒီသတင်းအပြည့်အစုံကိုတော့နေပြည်တော်မှာရောက်နေတဲ့ VOA မြန်မာပိုင်းသတင်းတော်မင်းခကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့နေပြည်တော်မှာလက်ရှိမောင်တော်ဒေတာနဲ့ပတ်သက်ပြီးတက်မတော်ကသတင်းစာရှင်းလင်းပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်တက်မတော်ဘက်ကနိုင်ငံအနောက်ချမ်းလုံခြုံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လွှတ်တော်အစိုးရတို့ကိုအကြိမ်ကြိမ်တတိပေးပြောဆိုခဲ့ဘူးပေမဲ့လက်ခံခြင်းမရှိခဲ့ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုလိုက်ပါတယ်လက်ရှိမောင်တော်အခြေအနေနဲ့ပတ်သက်လို့အစိုးရအနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုအမြန်ဆုံးခေါ်ယူပေးဖို့တက်မတော်ကိုစားတက်မတော်သတင်းမှန်ပြန်ကြားရေးဒုတိယဥက္ကဋ္ဌဗိုလ်ချုပ်အောင်ရဲဝင်းကတိုက်တွန်းသွားတာပါတက်မတော်အနေနဲ့လုံခြုံရေးအရာကာလွန်ကိုခေါ်ယူနိုင်ရေးတောင်းဆိုပေးမယ်နိုင်ငံအတွက်အဓိကအဆုံးဖြတ်ပေးသူဟာနိုင်ငံတော်သမ္မတသာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်ဒီပြင်တက်မတော်အနေနဲ့အစိုးရရဲ့အဆုံးဖြတ်နဲ့သာလုတ်ကန်ဆောင်ရွက်နေတာဖြစ်တယ်လို့ဘူဂျိုအောင်ရဲဝင်းကပြောပါတယ
်ကျွန်တော်တို့တက်မတော်ရဲ့အနေအထားပါကျွန်တော်တို့ဒီနိုင်ငံတော်အစိုးရရဲ့ကိုယ်ကဲမှုအောင်ပါလေနိုင်ငံတော်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်တခုခုလုပ်မယ်ဆိုရင်လည်းကျွန်တော်တို့ဒီအဆုံးဖြတ်ကိုယူသွားပါတယ်ကျွန်တော်တို့တက်မတော်ရဲ့အနေလို့မှာကာကွယ်ရေးဝန်ကြီးတို့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့ဒုတိယတက်မတော်ကျူးတို့ကလည်းနိုင်ငံတော်အစိုးရနဲ့တွေ့တဲ့အခါမှာဒီခုရခိုင်ပြည်ဆက်တဲ့ပတ်သက်ပြီးတော့မှဖြစ်နေတဲ့အနေအထားတွေပြီးတော့ဖြစ်တဲ့အနေအထားတွေအပြီးကကျွန်တော်တို့တက်မတော်ဖြစ်ချင်တဲ့နေသားတွေဒီသုံးခုလုံးကိုကျွန်တော်ဆွေးနွေးပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းကျွန်တော်တို့ကာလုံတွေခေါ်ခဲ့ပါတယ်ခေါ်တဲ့အခါမှာလည်းတကယ်တကယ် decision ကတော့တက်မတော်ပဲဖြစ်ပါတယ်ကျွန်တော်တို့ပုံမှန်မြင်နေတဲ့သဘောကကာလုံရဲ့သဘောတရားမှာအတက်မတော်က6မဲပါတယ်အဲကျွန်တော်ဒီဘက်ကပေါ့ဒီဘက်ကရပ်တက်က9မဲပါတယ်အဲကာလုံကခေါ်ပြီးတော့ဆုံးဖြတ်မယ်ဆိုရင်တော့အဲတက်မတော်လုံးချင်တာလုံးမယ်ဆိုပြီးတော့မြင်နေတာလည်းအများကြီးရှိပါတယ်ဘယ်လိုပဲဆွေးနွေးနောက်ဆုံးအဆုံးဖြတ်ကတော့တက်မတော်ကြီးရဲ့အဆုံးဖြတ်ပဲဖြစ်ပါတယ်
မောင်နှောဒေတာမှာအကြမ်းဖက်မှုတွေတကြောပြန်ဖြစ်ပေါ်လာတာဟာလုံခြုံရေးစီကျိုးပေါက်ခံရတာကြောင့်လို့ဝေဖန်နေကြတဲ့အပေါ်တက်မတော်ဘက်ကတော့ညှင်းဆို့လိုက်ပါတယ
်။လုံခြုံရေးစီမပေါက်ခဲ့ပါဘူး။လုံခြုံရေးစီမပေါက်ခဲ့ပါဘူး။ဒါကတော့စခန်းမယူတောင်တန်းပေါ်မှာစခန်းတွေ့တာကတော့ဒါသူတို့တိဆောက်ခဲ့တဲ့စခန်းကြီးဖြစ်ပါတယ်။လုံခြုံရေးစီပေါက်မယ်ဆိုရင်တော့ကျွန်တော်တို့အခုစခန်း30တခါတည်းတိုက်ခိုက်ရတာရှိပါတယ်။သို့တော်လည်းတခုမှကြာခဲ့တာလုံခြုံရေးစခန်းကြီးတိုင်မဲ့ကျွန်တော်တို့ပြပြပွားပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ခုခံအိုနင်းနေရပါတယ်စခန်းနေ
ဒီ OE သင်းဌာနကမေးမြန်းမှုကိုစစ်ဖက်ရေးရာလုံခြုံရေးဆိုင်ရာဒုတိယအရာရှိချုပ်ဗိုလ်ချုပ်တန်းထွတ်သိန်းကအခုလိုဖြေခဲ့တာပါရခိုင်ဒေသတကြောပြန်တိုက်ခိုက်မှုတွေဖြစ်လာတာဟာဘာသာရေးဖိနှိပ်မှုအမျိုးသားရေးဖိနှိပ်မှုတွေကြောင့်လို့နိုင်ငံတကာကတုံ့တက်နေတာဟာမမှန်ကန်ဘူးလို့လည်းတက်မတော်ဘက်ကပြောဆိုလိုက်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေဟာနိုင်ငံကိုတူးတော်လာမှုသာဖြစ်ပြီးအကြမ်းဖက်သမားတွေရဲ့ရီမန်းချက်နဲ့ပတ်သက်ပြီးစစ်ဆေးပေါ်ပေါက်ချက်ကိုဗိုလ်ချုပ်တန်းထွတ်သိန်းကခုလိုပြောပြပါရယ
်ခုဖြစ်စဉ်များမှာဆိုးရောက်မင်္ဂလာကြီးအကြမ်းဖက်ဖွဲ့စည်းများဟာဘာသာရေးကိုကုလုံးလုပ်ပြီးတော့မော်လ်မီများမှတဆင်နိုင်ငံတကာအကြမ်းဖက်ဖွဲ့စည်းများနဲ့ချိတ်ဆက်ပြီးတော့ဒုတိယမောင်းတော်နေနေရာမျိုးလုံးစုံနဲ့စီယုံပြီးတော့အခြေခံနေပြီးအမှားခံနေပြီးစဖြင့်အစစ်စစ်တိုးမြင့်ဆောင်ရည်ရှိပါတယ်နောက်ဆုံးမှာတော့လုံယောက်နေပြီးရတဲ့အထိဒီမှန်လောက်ဆောင်ဒီကြောင်းတုံ့တ
ဒီကနေ့သတင်းစာရှင်းလင်းပွဲကိုနိုင်ငံတကာစစ်တမ်းမှုတွေလည်းတက်ရောက်ခဲ့ကြပါတယ်ဒီလိုတက်ရောက်လာခဲ့တာမှာဘင်္ဂလားဒေ့ရှ်စစ်တမ်းမှုကဘင်္ဂလားဒေ့ရှ်နေဆက်မြန်မာဘက်ခြမ်းကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့သတင်းအချက်လက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကိုမျှဝေပေးဖို့တောင်းဆိုသွားပါတယ်ဒီပြင်အကြမ်းဖက်အဖွဲ့အစည်းတွေကိုနှစ်နိုင်ငံပူးပေါင်းကတိုက်ခိုက်သွားမယ်လို့လည်းကတိပေးပြောဆိုလိုက်ပါတယ်လက်ရှိတကြောပြန်မောင်တော်တိုက်ခိုက်မှုတွေကြောင့်ဩဂုတ်လ28ရက်နေ့ထိစည်ရင်အရာဌာနရခိုင်တိုင်းရင်းသားကိုမူဆလင်အယောက်90နီးပါးကိုအကြမ်းဖက်သမားတွေကတပ်ဖြတ်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်လိုက်ပါတယ်။ဒီပြင်ရခိုင်3ဦးမူဆလင်12ဦးပျောက်ဆုံးနေတယ်လို့လည်းပြောပါတယ်။အကြမ်းဖက်မှုတွေလှုပ်ဆောင်ခဲ့တယ်လို့တန်တရားရှိထားတဲ့မူဆလင်18ဦးကိုလည်းဖမ်းဆီးထားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်လိုက်ပါတယ်ရှင်။